ဘင်္ဂလားဒေ့ရှ်နယ်စပ်ဒုက္ခသည်စခန်းတွေမှာရေရှားပါတဲ့ပြဿနာအကြီးအကျယ်ကြုံနေရတဲ့ကြောင့်တိုင်းနဲ့ချီတဲ့ရိုဟင်ဂျာတွေကိုဖြန့်ဝေပေးနေတဲ့ရေခွဲတန်းကိုရှော့ချထားရတယ်လို့ UNHCR ဒုက္ခသည် Agency ကပြောပါတယ်။မကြာခင်မှာဒုက္ခသည်စခန်းတွေကိုရေဖြန့်ဝေပေးသွားဖို့ရှိတယ်လို့ UNHCR ကပြောပါတယ်။UNHCR ရုံးချုပ်ရှိရာဂျနီဖာမြို့ကနေလီဆာရှလိန်ပြပထားတဲ့သတင်းကိုတော့ကိုညာဝင်းအောင်ကပြောပြမှာပါ
။ဘင်္ဂလားဒေ့ရှ်နိုင်ငံတက်နဖ်ကျွန်းဆွယ်ဒေသရဲ့အရှေ့တောင်ပိုင်းမှာနွေရာသီဆိုရင်အပူချိန်က40ဒီဂရီဆယ်စီယပ်စ်ထိရှိပါတယ်။ရေတွေခန်းချောင်းနေတဲ့အတွက်အခုချိန်ကကောင်းတဲ့ရာသီတော့မဟုတ်ပါဘူး။အခါအားလျော်စွာရွာတက်တဲ့မိုးကလည်းပြီးခဲ့တဲ့နိုဝင်ဘာကစလို့ဒီဒေသမှာတဖြည်းဖြည်းနှဲပါလာတာမို့တောက်သုံးရေကိုအနှဲငယ်သာပေးဝေနိုင်တော့တဲ့အနေအထားမှာရှိပါတယ်။နောက်ထပ်သတင်းနှစ်ပတ်လောက်ကြာရင်စကန်တေးကရ ेंजर ဒုက္ခသည်3,400ကျော်အတွက်အကူအညီပေးရေးအေဂျင်စီတွေကရေဖြန့်ဝေပေးသွားမယ်လို့ UNHCR ပြောခွင့်ရပုဂ္ဂိုလ်အန်ဒရီမဟက်ဂျစ်ကပြောပါတယ
် We are talking here about 20 liters a day. This is a minimum standard in an emergency and we because of the shortage of water had to go even lower now.
အခုဆိုရင်လူတစ်ယောက်ကိုတစ်နေ့ရေလီတာ20လောက်ပေးနေပါတယ်။ဒါကအရေးပေါ်ကာလမှာအနေဆုံးသတ်မှတ်ချက်ဖြစ်ပါတယ်။တိတဲ့အချိန်တွေဆိုလိုက်ရင်တော့လူတစ်ယောက်အတွက်တစ်နေ့ကို15လီတာထိရှော့ချရမှာပါ။ဒါကလည်းတစ်နေ့တာအတွက်လူတွေလိုအပ်တဲ့ရေပမာဏလို့ယူဆထားလို့ပါ။ဥပမာတကွေတန်ရှင်းရေးအတွက်ချက်ပြုတ်ရေးအတွက်နဲ့မိလာမှာသုံးဖို့အတွက်ပါအားလုံးကိုထည့်အတွက်ထားပါတယ
်။ရေဖြန့်ဝေပေးရေးအတွက်တစ်လကိုဒေါ်လာ6,000လောက်ကုန်ကြမယ်လို့ခန့်မှန်းထားပါတယ်။ရေရှားပါလာတာကြောင့်ဒုက္ခသည်တွေကိုရေဖြန့်ပြူးပေးနိုင်ဖို့ခွဲတန်းစနစ်နဲ့ပေးဝေနေရတယ်လို့မဟက်ဂျစ်က VOA ကိုပြောပါတယ်။တက်နက်ကျွန်းဆွယ်ဒေသရဲ့မြောက်ဘက်ပိုင်းအခြေအနေတွေကကွဲပြားမှုရှိတယ်လို့မဟက်ဂျစ်ကပြောပါတယ်။ကော့ခ်ဆက်ဘဇာကုဒုပလောင်ဒုက္ခသည်စခန်းမှာရိုဟင်ဂျာဒုက္ခသည်9,000လောက်ရှိပြီးအဝေးစီးတွင်းတွေကနေရေရရှိနေကြတယ်လို့သူကပြောပါတယ်။တက်နက်တောင်ပိုင်းမှာလာမယ့်ရက်အနည်းငယ်ဆိုရင်ပူပြင်းတဲ့နွေရာသီကုန်ဆုံးပြီးမုတ်တုံရာသီအစဖြစ်တဲ့ဂျွန်လနှောင်းပိုင်းကဆလို့မိုးရွာသွန်းလာတော့မယ်လို့မျှော်လင့်ရပါတယ်။မိုးမတိုင်ခင်ကြိုတင်ပြင်ဆင်တဲ့အနေနဲ့ခိုင်ခန့်တဲ့မိုးရေလောင်ကန်တွေကို UNHCR ကတည်ဆောက်နေတယ်လို့ Magic ကပြောပါတယ်။ဒီလိုရေလောင်ကန်တည်ဆောက်ရမှာယာနဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေကလည်းဝင်ရောက်ကူညီကြပြီးမုတ်တုံမိုးကာလအတွင်းလောင်နာတဲ့ရေကိုတစ်နှစ်ပတ်လုံးသုံးနိုင်အောင်လို့ရည်ရွယ်တာပါ။ရေကန်ဆောက်တဲ့စီမံကိန်းကို WFP ကမ္ဘာစားနပ်ရေးခါထောက်ပံ့ရေးအဖွဲ့နဲ့လူသားချင်းစာနာရေးအေဂျင်စီ ADRA နဲ့အတူ UNHCR တို့ကပါပူးပေါင်းလှုပ်ဆောင်နေပြီးလောလောဆယ်အခြေအနေတွေအကောင့်ထဲပေါ်လာနေပြီလို့သူကဆိုပါတယ်ခင်ဗျာ